ထန်သာလို့မပါရက်လားတူတော်မောင်။နာမည်ကျော်တရုတ်ပညာရှိကွန်ဖျူရှက်ရဲ့စကားတခွန်းရှိတယ်။အဲ့ဒါကဘာလဲဆိုတော့ပြင်ဆင်ဖို့ပြက်ကွက်နေတဲ့သူဟာကြဆုံးမှုပြင်ဆင်နေခြင်းသာဖြစ်တယ်။နေပြည်တော်မှာဩဂုတ်လ3ရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ပုံမှန်အစည်းအဝေးမှာမူဦးပင်မဲဆန္ဒနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကအဆိုတစ်ခုတင်သွင်းခဲ့ပါတယ်။သူတင်သွင်းခဲ့တဲ့အဆိုထဲမှာစိုက်ပျိုးရေးစက္ကရိယာပစ္စည်းတွေအပြည့်အဝတင်သွင်းမသုံးဆွဲနိုင်ခင်ရာသီအချိန်မီထွန်ရက်စိုက်ပျိုးနိုင်ဖို့လေယာမှာအသုံးပြုနေတဲ့ကျွဲနွားတွေကိုပြည်ပကိုတင်ဖို့ရောင်းချနေခြင်းဟာကန့်သက်တားမြစ်ပေးပါရန်နဲ့မှန်ကန်စွာကူညီထောက်ပံ့ဖြည့်ဆင်းပေးပါရန်ဆိုပြီးပြည်သူ့လွှတ်တော်မှာတင်သွင်းခဲ့ပါတယ်။ဒီအဆိုကိုလွှတ်တော်ကမှတ်တမ်းဖြစ်တာထားပြီးစောင့်ကြည့်ဖို့ဆုံးဖြတ်ခဲ့ပါတယ်ငါတို့။ဒီခုနှစ်6လတာကာလအတွင်းမြန်မာနိုင်ငံကနေပြည်ပကိုနွားရှင်13,500ကျော်နဲ့ကျွဲရှင်19,500ကျော်ကိုတင်ပို့ခဲ့ပါတယ်။ဒီတင်ပို့မှုကနေဒေါ်လာ165သန်းကျော်ဝင်ငွေရရှိကြောင်းလည်းသိရပါတယ်။ဒါကတရားဝင်တင်ပို့ခဲ့တဲ့နှုံးတွေပါ။တရားဝင်ပြည်ပကိုခိုးပြီးမှောက်ကူပို့နေတဲ့ကျွဲနွားအကြီးအကျယ်ကတရားဝင်တင်ပို့နေတဲ့နှုံးထက်3ဆလောက်များနေတယ်လို့လည်းတရားဝင်တင်ပို့နေတဲ့ကျွဲနွားကုန်တယ်တွေကတဆင့်သိရပါတယ်။နေ့စဉ်ဆက်ပြီးနဲ့မြောက်ပိုင်းမူဆယ်105မိုင်ကုံသွေးစုံကနေတဆင့်နေဆက်ဖြတ်ကျော်ပြီးတရားမဝင်လမ်းကြောင်းကနေကျွင်းနွားကောင်ကြီးယာနဲ့ချီပြီးပို့ဆောင်နေတယ်လို့လူမှုကွန်ရက်စာမျက်နှာပေါ်မှာဓာတ်ပုံအထောက်အထားတွေနဲ့တက်နေပါတယ်။တရုတ်နိုင်ငံအပြင်ထိုင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံဘက်ကလည်းနေ့စဉ်ကျွင်းနွားအကြီးအတွက်ယာနဲ့ချီပြီးတရားမဝင်တင်ပို့နေကြပါတဲ့ငါတူဂေါ်လင်းမြို့နယ်မဲဆန္ဒအမှတ်တွေကတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူဝင်းကလည်းကျွင်းနွားတွေကိုလစဉ်အကောင်ကြီးအကန့်အသတ်မရှိရောင်းဝယ်ခွင့်ပေးနေတာဟာနောက်နှစ်ဆိုရင်ကျွန်းွားတွေကိုအယုတ်ရေးကြည့်ရမယ့်အခြေအနေဆက်ရောက်သွားနိုင်တဲ့အကြောင်းသတိပေးပြောကြားခဲ့ပူပါတယ်။ဒါပြင်ကောလင်းမြို့နယ်အတွင်းမှာရှိတဲ့ကတာမြို့နွားပွဲစည်းနဲ့အင်းတော်မြို့နယ်နွားပွဲစည်းတွေမှာတလတလကျွန်းွားကောင်ကြီးတထောင်ကျော်လောက်ရောင်းဝယ်နေကြပြီးအမှန်တကယ်နွားပွဲစည်းတွေမှာရောင်းချခြင်းရှိမရှိကျွန်းွားတွေရောင်းမရောက်သက်ဆိုင်ရာကနေစစ်ဆေးဖို့လိုနေတယ်လို့လည်းသိရပါတယ်။ကျွန်းွားအများစုဟာနွားပွဲစည်းမှာရောင်းချနေတာမဟုတ်ပဲကတဘမော်လမ်းကြောင်းကနေတဖက်နိုင်ငံဘက်ကိုတရားမဝင်ရောက်နေကြလို့အဂရိတရားနဲ့ကင်းလို့မှုရှိမရှိကိုလည်းတိုင်းဒေသကြီးအစိုးရအနေနဲ့စောင့်ကြည့်ကြက်မှတ်တဲ့နယ်လို့ဒေါ်ဖြူဖြူဝင်းကအကြံပေးထားပါတယ်ငါတို့ပြည်ပနိုင်ငံတွေဘက်ကျွမ်းနာတင်ပို့မှုကို2019အောက်တိုဘာလကနေစပြီးတရားဝင်ခွင့်ပြုခဲ့တာပါစတင်ခွင့်ပြုချိန်ကနေအခုထိကျွမ်းနာကောင်ရီ33,000ကျော်တင်ပို့ထားပြီးပါပြီစီပွားရေးနဲ့ကုသန်းရောင်းဝယ်ရေးဒုဝန်ကြီးကတော့ဒီလိုခွင့်ပြုထားတာဟာတရားဝင်လမ်းကြောင်းပေါ်ကိုရောက်ဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့အခုချိန်ထိတရားဝင်လမ်းကြောင်းလေးကနေတင်ပို့နေတာကိုတပ်ဆိုင်ရာဌာနကထိထိရောက်ရောက်မတားဆီးမကြက်မတ်နိုင်တဲ့အနေအထားမှာပဲရှိနေပါသေးတယ်။လေယာဉ်လုပ်ငန်းခွင်တွေအတွက်ခိုင်းကျွဲခိုင်းနှွားတွေဝယ်ယူရမှာဂျင်းလုံးကြီးမြင့်နေတာကြောင့်ပြည်ပနိုင်ငံဘက်ကကျွဲနှွားအရှင်တွေတင်ပို့ရောင်းချနေတဲ့မူဝါဒကိုပြန်ပြီးတုံ့တက်ပေးဖို့တောင်သူတယောက်ကမကွေးတိုင်း6ကန်ကြေးရွာမှာပြုလုပ်တဲ့ဇကာဝိုင်းမှာနိုင်ငံတော်အတိုင်ပင်ခံကိုအကြံပေးခဲ့ပူပါတယ်။နိုင်ငံတော်အတိုင်ပင်ခံကလည်းမူဝါဒကိုပြန်ပြီးသုံးသပ်မယ်လို့ပြန်ပြောခဲ့ပူပါတယ်။အညာဒေသမှာခိုင်နွားတကောင်ဟာကျက်သိန်း20ကနေကျက်သိန်း30လောက်ထိဈေးမြင့်တက်နေတယ်လို့လည်းသိရပါတယ်။တရားဝင်ရောင်းဝယ်ခွင့်ပေးထားတဲ့ဆိုပေမဲ့လည်းအဆင့်အဆင့်ကတ်သတ်ချက်တွေရှိနေတာကြောင့်အချိန်ကျန်ကြမှုတွေနဲ့အဂရိလိုက်စားမှုတွေရှိနေတယ်လို့လည်းသိရပါတယ်ငါတူ။ဒီကတ်သတ်ချက်တွေဟာတရားမဝင်လမ်းကြောင်းကနေပြည်ပကိုတင်ပို့ဖို့အတွက်အကြောင်းတရားတွေဖြစ်လာပြီးဆုံးရှုံးနင်းနာရတာကတော့တောင်သူတွေသာဖြစ်ကြပါတယ်။အကျိုးမြတ်ကိုတော့လိုင်စင်ရကုံတယ်ပွဲစားတွေကသာရသွားကြတာပါ။ဒါကြောင့်ဒီမူဝါဒဟာကုံတယ်ပွဲစားတွေသာအကျိုးဖြစ်ထွန်းပြီးတောင်သူတွေအတွက်အမှန်တကယ်အကျိုးမရှိဘူးလို့ဝေဖန်တဲ့အတန်တွေကြားနေရတာပါ။ဒါအပြင်ပြည်တွင်းမှာခိုင်ကျွဲခိုင်နွားရှားပါလာတဲ့အပြင်အသားစေးပါအစမတန်မြင့်တက်လာတဲ့ဒဏ်ကိုပြည်သူတွေစတင်ပြီးခံစားနေကြရပါပြီ။အရင်ကအမေသားတပိတ်တာကိုကျက်1000ကနေအခုကျက်15000အထိမြင့်တက်သွားပါပြီ။ခိုင်ကျွဲခိုင်နွားရှားပါလာတာဟာစက်မှုလေယာမထွန်းကားသေးတဲ့ငါတို့နိုင်ငံအဖို့စိုက်ပျိုးရေးကဏ္ဍမှာထိခိုက်နစ်နာစေတဲ့အပြင်စားနဲ့ရိတ်ခါမဖူလုံမှုကိုပါအကျိုးတက်ရောက်လာစေနိုင်ပါတယ်။ဒါအပြင်စီးပွားဖြစ်အမြောက်အများမွေးမြူတဲ့မွေးမြူရေးသမားနဲပါပြီးဒပိုင်းတနိုင်လောက်သာမွေးမြူကြတဲ့တောင်သူတွေသာများနေတာကြောင့်ဒီလိုအကန့်အသတ်မရှိအမြောက်အများပြည်ပကိုရောင်းဝယ်ဖောက်ကားနေကြတာဟာတိုင်းပြည်အတွက်ကြာရင်ဆုံးရှုံးနစ်နာမှုသာဖြစ်လာနိုင်တယ်လို့အဘတော်ယူဆပါတယ်။ဒါကြောင့်တာဝန်ရှိတဲ့သူတွေအနေနဲ့ပြည်ပကိုတရားဝင်ရောင်းချခွင့်ပေးထားတဲ့မူဝါဒကိုပြန်လည်သုံးသပ်ပြီးတရားမဝင်ပြည်ပကိုရောင်းဝယ်ဖောက်ကားနေတဲ့လမ်းကြောင်းတွေကိုထိထိရောက်ရောက်ထိန်းချုပ်ဟန်တားပေးဖို့လိုအပ်နေပါပြီဆိုတဲ့အကြောင်းအကြံပေးရင်းဒီတစ်ပတ်ညီကုန်းချုပ်လိုက်ပါရစေ။မင်းလည်းအားရင်ငါးစီစာပြန်မှာ ချစ်လာစွာသောမင်းရဲ့အဘစန်နီဦး